ဒီမြန်မာနိုင်ငံခေတ်သစ်သမိုင်းရဲ့ဒီမိုကရေစီရေးတောင်းဆိုလှုပ်ရှားမှုတွေကအကြီးမားဆုံးလှုပ်ရှားမှုကြီးလို့ဆိုရမယ်။ရှစ်လေးလုံးရဲတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့24နှစ်ပြည့်နှစ်ပတ်လည်အခါသမယမှာထိမ့်သိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့အတွက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဒီတော်တွင်ဒီနှစ်ပတ်လည်ပွဲကျင်းပဖို့အခမ်းအနားပြင်ဆင်နေကြတဲ့88မျိုးဆက်ကျောင်းသားတွေရှိရာကိုပြည်ထောင်စုဝန်ကြီးတွေကိုယ်တိုင်တွားရောက်အားပေးခဲ့ပြီးတော့အခမ်းအနားကျင်းပရေးအတွက်အလှူငွေထည့်ဝင်လှူဒန်းသွားခဲ့ပါတယ်။အသေးစိတ်ကိုဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုက်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အမျိုးသားညီညွတ်ရေးအစည်းအဝေးကိုဥတည်တဲ့အနေနဲ့အကျဉ်းချနေကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းပြန်လွတ်ပေးသင့်ပြီလို့88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်သူကိုကိုကြီးကတောင်းဆိုလိုက်ပါတယ
်။နိုင်ငံသားတွေအလုံးပါဝင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဆိုရင်ဒါထောင်တည်တည်မှာအချင်းပြောက်ခံနေစေဖြစ်တဲ့နိုင်ငံရေးကျင်းသားတွေနိုင်ငံရေးလှုပ်ရှားမှုကြောင့်ဆက်ဆက်ပြီးတော့ထိန်းသိမ်းခံနေရတဲ့သူတွေကိုသွတ်ပေးဖို့ဟာအရေးကြီးဆုံးပါ။နောက်ကျွန်တော်တို့နိုင်ငံမှာအရေးကြီးလိုအပ်နေတဲ့အမျိုးသားပြန်လည်စစ်မြေရေးလို့ပြောရင်သမိုင်းကိုမှန်မှန်ကန်ကန်လက်ခံနိုင်ဖို့အရေးကြီးပါတယ်။အဲဒါလိုလက်ခံတဲ့နေရာမှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးသဘောထားကွဲလွဲမှုကြောင့်ထိန်းသိမ်းခံထားရတဲ့သူတွေကိုအတိအမှတ်ပြုဖို့ဟာလည်းဒါအရေးကြီးဆုံးပါ။ဒါကြောင့်ဒီနေ့ဒီတိုင်ခါမှာထောင်တီးတီးမှာခြံရှိနေသေးတဲ့နိုင်ငံရေးကျင်းသားတွေအားလုံးပြန်လည်လွတ်မြောက်ရေးနဲ့နိုင်ငံတီးတီးမှာရောက်ရှိနေတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအားလုံးအာမခံချက်ရှိရှိနဲ့ကိုယ်နိုင်ငံကိုပြန်လာနိုင်မှုဟာနိုင်ငံပြည်ပြန်ပြောင်းလဲရေးပြန်လည်ထူထောင်ရေးအတွက်အရေးကြီးဆုံးလို့ပြောချင်ပါတယ
်။ရှင်လေးလုံးရဲ့ထူခြားချက်ဟာကောင်းဆောင်တူဦးတယောက်ရဲ့ဥဆောင်မှုအောက်မှာဖြစ်ပေါ်ခဲ့တာမဟုတ်ဘဲတနင်္ဂနွေလုံးအတိုင်းအတာနဲ့အဖိနှိတ်ခံတပါတီအာဏာရှင်စနစ်အောက်ကလွတ်မြောက်အောင်ဒတိုင်းပြည်လုံးကဒီညတညွတ်ထဲတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်တဲ့အတွက်ဒါဟာတိုင်းပြည်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာလူမှုရဲ့အခန့်ကဏ္ဍအရေးကြီးတယ်ဆိုတာကိုပြသလိုက်တာပဲလို့လဲကိုကူကြီးကပြောပါတယ်။1988ခုနှစ်စက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကစလို့အဲ့ဒီလူမှုဆန္ဒပြပွဲတွေ၊တပိတ်စခန်းတွေ၊ဒီမိုကရေစီအရေးလှုပ်ရှားမှုတွေလည်းတခုချင်းဖြိုခွင်းဖျက်ဆီးခံခဲ့ရပြီးထောက်ပေါင်းများစွာသောအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ကြရတာပါ။အဲ့ဒီအချိန်ကစလို့မြန်မာနိုင်ငံဟာလည်းစစ်အစိုးရရဲ့အုပ်ချုပ်မှုအောက်မှာအမောင်ဖုံးတဲ့ခေတ်တစ်ခေတ်ကိုဖျက်ဆီးခဲ့ရပြန်ပါတယ်။ဒီနှစ်ပတ်လည်ပွဲကျင်းပဖို့အခမ်းအနားပြင်ဆင်နေကြတဲ့88မျိုးဆက်ကျောင်းသားတွေရှိရာမန္တလေးမြို့ဒက္ခိဏရာမဖျားကြီးကျောင်းအလယ်တက်ရှိရာကိုအင်္ဂါနေ့ညနေဆောင်မှာပဲပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့မြေထားဝန်ကြီးဦးအောင်မင်းနဲ့စက်မှုဝန်ကြီးဦးစိုးသိန်းတို့လာရောက်အားပေးခဲ့ကြပြီးတော့အလူငွေတွေပါထည့်ဝင်သွားခဲ့တဲ့အတွက်ဒါဟာအစိုးရအနေနဲ့ရှစ်လေးလုံးအရေးတော်ပုံကြီးကိုတနည်းအားဖြင့်အတိအမှတ်ပြုလိုက်တာပဲလို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကပြောပါတယ်
ပြောစုဝန်ကြီးပေါ့နော်စက်မှုဝန်ကြီးဦးစိုးသိန်းနဲ့ယထာဝန်ကြီးဦးအောင်မင်းဒါတို့အဖွဲ့ပေါ့နော်လာပြီးတော့ကျွန်တော်တို့ဒီအခမ်းအနားပြင်ဆင်နေတဲ့နေရာကိုလာပြီးတော့ဒါဆရာတော်တွေကိုလည်းနဝကာမအလှူနှစ်သိန်းပေါ့လူတန်းသွားတယ်ပြီးတော့ကျွန်တော်တို့ကိုလည်းဒီအခမ်းအနားအတွက်ပေါ့ဒါ10သိန်းပေါ့ဦးအောင်မင်းက5သိန်းဦးစိုးသိန်းက5သိန်းကျွန်တော်တို့လူတန်းသွားတယ်ဆိုတော့ဒါပြည်တော်စုဝန်ကြီးတွေအနေနဲ့ဒီရှစ်လေးလုံးအထိမှပွဲကိုအခမ်းအနားနေ့မှာမတက်ရောက်နိုင်ပေမဲ့လို့ဒါသူတို့ကုလူလာပြီးတော့ဒါပူပေါင်းဆောင်ရွက်မှုပြရတယ်ဆိုတာဟာဒါကျွန်တော်တို့အမျိုးသားပြည်နယ်တင်းတဲ့ရေးအတွက်ဒါအလားလာကောင်းနေလို့ကျွန်တော်တို့အဲ့လိုပဲညှော်လင့်ပါတယ်ကုလူမျိုးဒီပြည်တော်စုဝင်ကြီးတွေအထက်အခုလိုလာရောက်ပြီးတော့ကျွန်တော်တို့အခမ်းအနားပြင်ဆင်နေတဲ့နေရာမှာလာရောက်ပြီးတော့အားပေးသွားတယ်ဒါဝင်ဆွေဆွေနှွေးနှွေးနဲ့ကျွန်တော်တို့ဒါပူပေါင်းဆောင်ရွက်တဲ့လက္ခဏာဟာဒါရှစ်လေးလုံးအရေးတော်ပုံကြီးအပေါ်မှာအားရတဲ့သဘောထားပေါ့လေဒါကျွန်တော်တို့ဒါပြောပြောင်းတဲ့သဘောထားရေးတော်ပုံကြီးကိုအတိမတ်ပြုတဲ့သဘောထားကိုပြသတယ်လို့ကျွန်တော်တို့အဲ့လိုယူဆပါတယ
်။မနေ့ပြန်ကျင်းပမယ်ရှစ်လေးလုံးနှစ်ပတ်လည်ပွဲဟာလည်းဖြတ်တန်းလာခဲ့တဲ့ဒီမိုကရေစီအရေးလှုပ်ရှားမှုတွေအတွင်းအသက်ပေးစည်းခဲ့ကြသူတွေအနစ်နာခံခဲ့ကြသူတွေအားလုံးအတွက်ယူဆပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားဖြစ်မြောက်ရေးတာဝန်ခံ88မျိုးဆက်ကျောင်းသားခေါင်းဆောင်တူဦးဖြစ်သူကိုပြုံးချိုကပြောပါတယ
်။ကျွန်တော်တို့ဟာဒီအဲညနာခံဆုံးရှုံးသွားတဲ့လူတွေအတွက်အမြင်နဲ့ကျွန်တော်တို့အမှတ်ရနေတာဖြစ်တယ်။ကျွန်တော်တို့ဘာတွေပဲလုပ်နေလုပ်နေသူတို့တွေရဲ့ရည်မှန်းချက်ကြီးယုံကြည်ချက်တွေပေါ်မှာပဲကျွန်တော်တို့ထည့်သွင်းစဉ်းစားအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်တယ်။ကျွန်တော်တို့အတူတူလက်တွဲခဲ့ကြတဲ့လူတွေဒီလိုလမ်းခွလက်မှာကြာဆုံးခဲ့ကြတဲ့သူတွေအတွက်ကျွန်တော်တို့တတ်နိုင်တယ်လို့ကုသိုလ်ပြုတယ်။နောက်ပြီးတော့အမျှတန်းပေးဝေတာဖြစ်တယ်။ပြီးတော့သူတို့ရဲ့ယုံကြည်မှုတွေအတွက်သူတို့ရဲ့လိုလားမှုတွေအတွက်ကျွန်တော်တို့ဒီမှာစုဝေးကြပြီးတော့ကျွန်တော်တို့ဘယ်လိုအကောင်းဆုံးပေါ်ဆောင်နိုင်မလဲသူတို့ရဲ့ဒီမှန်ချက်ဒီနောက်ကျွန်တော်တို့ပြီးခဲ့တဲ့ကတိတွေကိုဘယ်လောက်ထိပြည့်ပြည့်ဝဝနဲ့ညီညီတို့ပါဝင်ဆောင်ရွက်နိုင်မလဲဆိုတာတွေပါကျွန်တော်တို့ဒီမှာအချင်းချင်းမျှဝေကြမှာဖြစ်ပါတယ
်ဒီခန်းနာကိုနိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေပြည်နယ်တိုင်းအသီးသီးကကိုယ်စားလှယ်တွေတက်နိုင်တဲ့လောက်အများဆုံးတက်နိုင်အောင်စီစဉ်ဖိတ်ကြားထားတယ်လို့ကိုပြုံးချိုကပြောပါတယ်မနေ့ပြန်ကျင်းပမဲ့ရှစ်လေးလုံးအခမ်းအနားကိုစစ်စစ်မျိုးဆက်ကျောင်းသားအဖွဲ့ရဲ့ Facebook internet samyana ga ni le dai yai thoulin taw bu season thar le lo ti ya ba de khmyar